ဆီးရီးယားဆူယားနဲ့လေဗနွန်ကဟစ်ဘိုလာအုပ်စုပါဝင်သူရဲ့ထောက်ခံသူတွေအပေါ်မှာအရေးယူတန်ခတ်မှုတစ်တွေချမှတ်ဖို့အစီအစဉ်ရှိတယ်လို့အမေရိကန်ပြည်သူ့ကတောက်ကြနေတုန်းကပြောလိုက်ပါတယ်။ဆီးရီးယားဆူယားကဆီးရီးယားပြည်သူတွေကိုဖိနှိပ်ဖို့ကြိုးပမ်းတဲ့နေရာမှာအထောက်ကူပေးနေသူတွေကိုရောဆီးရီးယားအနာဘင်တွေကိုပါပြစ်မှတ်ထားတဲ့နောက်ထပ်ပိတ်ဆို့တန်ခတ်မှုတစ်တွေကိုဆောင်သွားဖို့ရှိတယ်ဆိုတာကိုဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်နဲ့ဂါနာနိုင်ငံကိုအတူပါသွားတဲ့အမေရိကန်အရာရှိတူကသတင်းတောက်တွေကိုပြောဆိုသွားတာပါ။အခုဒီပြစ်မှတ်ထားရေးယူမဲ့စီးရီးယားမှာဟစ်ဘိုလာအုပ်စုကိုပါထည့်သွင်းထားတာပါဟစ်ဘိုလာအုပ်စုရဲ့လုပ်ရက်တွေဟာဆီးရီးယားပြည်သူတွေကိုဖိနှိပ်ဖို့အတွက်အကူအညီပေးနေတာကြောင့်ဖြစ်တယ်လို့အကြမ်းဖက်မှုနဲ့ဒီဗန္ဒာရေးဆိုင်ရာစုံစမ်းထောက်လှမ်းမှုနဲ့ပတ်သက်တဲ့အမေရိကန်ဗန္ဒာရေးထိပ်တန်းတာဝန်ရှိသူဒေးဗစ် S. ကိုဟန်ကထောက်ပြပြောသွားပါတယ်အပြစ်မဲ့ဆီးရီးယားပြည်သူတွေကိုတပ်ဖြတ်မှုတွေမှာဟစ်ဘိုလာနဲ့မဟာမိတ်အီရန်တို့ပတ်သက်ခဲ့တယ်ဆိုတာကိုဆီးရီးယားပြည်သူတွေနဲ့တကမ္ဘာလုံးကအမှတ်ရနေမှာဖြစ်တယ်လို့လည်းဒေးဗစ်ကိုဟန်ကပြောပါတယ်ဆီးရီးယားနိုင်ငံအလက်ပိုမြို့ကိုဆီးရီးယားဆူယားတပ်တွေကနေပြီးတော့တောက်ကြနေတော့ကဘုံကျဲတက်ခိုက်မှုတွေထပ်မံလှုပ်လာချိန်မှာပဲအမေရိကန်ပြည်ထောင်စုဘက်ကအခုလိုခြေလှမ်းလာတာပါဆီးရီးယားတပ်ဖွဲ့တွေအဓိကထိန်းချုပ်ထားတဲ့အလက်ပိုမြို့ကိုတော့ဆီးရီးယားလူမျိုးရေးတပ်တွေကထိုးစစ်တွေဆင်နေဆဲရှိပါတယ်ခင်ဗျာ